မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလည်းအစီအစဉ်ကနေကိုကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတာဝန်သက်တမ်းကုန်ဆုံးတော့မဲ့ Professor ရန်ဟီလီနဲ့ပတ်သက်လို့ပါအခုဒီ Miss ရန်ဟီလီကအခုဆိုလို့ရှိရင်ပြောမှဆိုရှင်သူ့ရဲ့နောက်ဆုံးအစီအစဉ်လာအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေပါပြီ Ranger ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့မနေ့ကလည်းတွေ့ဆုံတယ်ဒီနေ့လည်းတွေ့ဆုံတယ်လို့ကျွန်တော်တို့သိရပါတယ်လက်ရှိတော့မြန်မာနိုင်ငံလူခွေနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအနေနဲ့အထူးကိုယ်စားလှယ်တွေကိုတောက်လျှောက်ခန့်လာတဲ့နေရာမှာအခုဒီတာဝန်ကိုဆုံးတော့မဲ့တောင်ကိုရီးယားနိုင်ငံသူ Professor ရန်ဟီလီဟာမြန်မာပြည်သူတွေကြားမှာတော့ပြောရရင်အတော်လေးအငင်းပွားစရာဖြစ်ခဲ့ပါတယ်။စစ်စွာလက်ထက်အရင်ကုလသမဂ္ဂလူခွေကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုတွေအတော်ရပြီမဲ့ဒီ Miss ရန်ဟီလီလက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိသလိုပဲမနှစ်သက်ပဲနဲ့ဝေဖန်ကန့်ကွက်မှုတွေလည်းအတော်လေးညံ့ခဲ့ပါတယ်။သူပြတော့ဒီ Ranger ရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတားဆူရတဲ့ဂျာမားဆက်ဆံရေးကလည်းမပြေမပြစ်ဖြစ်ခဲ့ပါတယ်ကျွန်တော်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့ Miss Yan Hili ရဲ့လုပ်ငန်းတာဝန်နဲ့ပတ်သက်ပြီးတော့ကျွန်တော်ပြန်သုံးသပ်ဆွေးနွေးပါပါအဓိကပေါင်းဆွေးနွေးပြီးဘူးကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူခွင်တက်ကြွလှူရှားသူဦးဆောင်သူလှူရှားသူဖြစ်ပါတယ် Equality မြန်မာကမှုဆောင်ညွှန်ကြားမှုဦးအောင်မျိုးမင်းလေးလိုင်းပေါ်မှာရှိပါတယ်ခင်ဗျနောက်တူကတော့ဒီနိုင်ငံရေးဆောင်ပါတွေသုံးသပ်ရေးသားနေတဲ့ NHK ကသတင်းစာဆရာကိုတီဟနှုတ်စလုံးလေးလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကောင်မျိုးမင်းကိုဖိတ်ဖို့ကြင်ပါတယ်ခင်ဗျဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သရရှင်တွေရဲ့အမြင်တွေကိုလည်းကျွန်တော်တောင်းခံပါတယ်တော်စာရီတော်ရပါတယ် Facebook ကလည်းရပါတယ်အဲ့ဒီနေရာမှာအတော်လေးရုပ်ရင်းကြမ်းတမ်းတဲ့အသုံးနှုန်းတွေပါတဲ့စာရီမှန်သမျှကျွန်တော်တို့ပေးပါတယ်ဖတ်မှာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဖတ်လို့ရသမျှတစ်ဖက်အမြင်ရှိသမျှကိုကျွန်တော်ဖတ်တော့မှာဖြစ်ပါတယ်ခင်ဗျတော့ကျွန်တော်အရင်ဆုံးကောင်မျိုးမင်းနဲ့ကိုဖိတ်ခေါ်ကြင်ပါတယ်ခင်ဗျကောင်မျိုးမင်းဒီ Miss Yan Hili ကပြောမှဆိုရင်တောင်းတတန်းကိုတော့မယ်သူနောက်ဆုံးအစီအစဉ်လာတင်တော့မယ်အဲ့တော့သူနဲ့ပတ်သက်လို့ impression ပေါ့နော်တူတူကြကြသူအရင်ကုလသမဂ္ဂထူးကိုယ်စားလှယ်နဲ့တန်းရှင်မှာဆိုရင်သူ့မှာထူးကြကြပြောစရာဗာများတွေ့ရပါလေကိုအောင်မျိုးမင်
းတူတူကြကြကတော့ကျွန်တော်ဒီကုလသမဂ္ဂမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အထူးစိတ်ဆန်းစစ်ကြည့်ရရှိစတဲ့မှာသူကလူရောက်ရဖြစ်လို့ရတယ်။အရင်တော့ကရှိခဲ့တဲ့ကျွန်တော်တို့ဒီဒီမစ္စတာယူကိုတာရမစ္စတာလာလာရောပြီးလို့ဒီမစ္စတာပီနေရောကျွန်တော်ကန်တာနာအဲ့လေးရောက်ပြီးရမှာသူကတတိစစ်မှန်ရောက်ပြီးဖြစ်တယ်ပထမဦးဆုံးအမျိုးသမီးတယောက်ဖြစ်တယ်လို့ဒီဂျပန်ပြည်လို့ရှိရင်တော့ကျွန်တော်တို့အာရှနိုင်ငံကနေလာခဲ့တဲ့အထူးဆုံးတဲ့စစ်သည်ရရှိပြီးကျွန်တော်ပြောနိုင်တယ်။သူရဲ့နောက်ဆုံးတမိုင်းကြောင်းက Tyrex ဆိုတဲ့ကလေးခွေကိုဒီကထားတော့ကျွန်တော်စစ်စစ်ဒီမှာဒီမြန်မာနိုင်ငံတစ်ခုလုံးရဲ့လူခွေကြီးပေါင်းစုံကိုသူ့အနေနဲ့စုံစမ်းစစ်ဆေးမှုအတွက်လုပ်နိုင်ပါမလား။နောက်တစ်ခါဒီကျေမှုမှာလည်းအာရှနိုင်ငံကဒီစစ်ကိုပူးစားပေးတဲ့အတွက်နောက်တစ်ခါအမျိုးသမီးဖြစ်လို့ရှိရင်ပိုအဆင်ပြေမလားဆိုတဲ့ကျန်တဲ့ဒီသူများခါလိုက်လားဆိုပြီးတော့ဆက်ဆက်ပြီးအစိုးရကြီးတွေကျွန်တော်ပြည်တယ်။ဒါပေမဲ့သူကသူ့ရဲ့တက်တန်းကာလဒီတက်တန်းကြီးတိုးခဲ့တဲ့ကာလတစ်ခုလုံးမှာတကယ်ကိုစုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့ပြတ်ပစ်တာလုံးဝမရှိဘူး။သူ့ကိုချိုးဖောက်တဲ့ကေလို့သူ့ဆွဲထားတဲ့ဒီတာတွေကိုကိုယ်ပွားရောက်ခဲ့တယ်။သူ့တော်ကိုတောင်းဆိုနေဒီတာတွေကလည်းတကယ်တမ်းသူ့ကိုချိုးဖောက်မှုအများဆုံးဖြစ်တဲ့ဒီတာတွေဖြစ်တယ်။နောက်တစ်ခုကသူကထူးခြားချက်ကတော့ဟိုကနော်ကိုသားမျိုးမိကုန်းအဖွင့်မှာပြောတယ်လို့ပဲကျန်သောလူခွေကြီးပုံစံစေးကြာရှိကအဲ့တော့ကစစ်အစိုးရရဲ့မနစ်သက်တာတစ်ခုပဲခံရတယ်ဒါပေမဲ့မစ္စယန်ဟီလီရဲ့ကိစ္စမှာတာလို့ရှိတော့သူပြက်လာတဲ့နောက်ပိုင်းမှာဒီကန်တနာကြီးအက်ဒီရက်တက်ရဒီခိုင်းကိစ္စတော်တော်ကြီးလူပြောများလာတယ်သူကအဲ့ဒီအကြောင်းကိုဆက်ပြီးတော့လိုက်ရတဲ့ပြည်သူဖြစ်တယ်အဲ့တော့ဒီခိုင်းကိစ္စနဲ့ပတ်သက်ပြီးတော့သူ့ကိုဟိုသဘောမကျတဲ့ခေတ်မှာဒီအစိုးရဒီဘာသာရေးအခြေခံနဲ့ဘာဘာသာလူမျိုးသူတို့ရှိဗနမေတက်ပြီးတော့ဘုံတော်ကြီးရတယ်သူသူစေစေတိုင်းတားနေစေယူဖြစ်လာတယ်နောက်ကမျိုးချစ်နဲ့ဆိုပြီးတော့ပုဂ္ဂိုလ်ကျွေးကြတဲ့သူတွေကသူ့ကိုပို့ပြီးတော့မုန်းတိမှုတွေတိုက်ခိုက်ပြီးပုံများတဲ့အပြင်မြန်မာနိုင်ငံလက်ရှိရောင်းစားစုဟိုဥဆောင်တဲ့အစိုးရလက်ထက်မှာသူ့ကိုဗီဇာတော့လုံးဝမထုတ်သေးတဲ့အခြေအနေဖြစ်တဲ့အတွက်သူ့ပုံမှာလက်ခံမှုကတော့ဒီပြီးခဲ့တဲ့လူခွေဆုံးသတ်စီရရှိရမှာသူကပုံပုံပြီးတော့အခက်အခဲများစွာပြုံရတယ်တိုက်ခိုက်မှုခံရပုံပြုံရတယ်နောက်တစ်ခါသူ့ရဲ့ကာရက်တာအစသူ့ရဲ့အမျိုးသမီးဖြစ်မှုဝန်စားစေမှုစတဲ့အချက်တွေအစတားတွေကိုဒီဆိုရှယ်မီဒီယာမှာတစ်ဆင့်တိုက်ခိုက်ခံရတာအများဆုံးကျွန်တော်ပထမဆုံးပုံစံပြီးပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့ဒါနဲ့တစ်ဆက်တည်းမီလီမြင့်ချင်ပါတယ်ခုနကပြောမဆိုရင်သူ့ရှိမှရှိရဲ့ Mr. Cantona လက်ထက်မှာကူကစစ်တွေ့သွားတဲ့ခါမှာဆနားပြကန့်ကွက်တာတွေဂျုံခဲ့တယ် Miss Yan Hili လည်းလာတူဂျုံရတယ်ချိန်ချောက်တာတောင်ခံခဲ့ရတယ်လို့သိရပါတယ်အပြောမဆိုတော့နောက်ပိုင်းမှာမြန်မာဆွေရကလည်းဗီဇာမပြီးတော့ဘူးဝင်ခွင့်မရတော့အဲ့တော့ဒီနောက်ပိုင်းမှာသူ့ရဲ့အစင်ကစားတွေတော်များများကပတ်ဝန်းကျင်ကိုလှက်ပတ်ပြီးတော့ပဲသွားပြီးသူစုနေရတယ်မြန်မာနိုင်ငံလူခွေချိုးဖောက်မှုနဲ့ပတ်သက်လို့ပေါ့အဲ့တော့သူ့အစင်ကစားတွေကတကယ်တမ်း ဓာတ်ရိုက်ပြဿနာပြိပခါဖြစ်တဲ့နေရာတွေကိုမသွားနိုင်တော့တဲ့တကြောင်သူစီငန်စားတွေကဘက်ဘက်ဟိုညှိမှမှုမရှိဘူးဟိုမျက်မျက်တာမှုမရှိတော့ဘူးဆိုတော့ဝေဖန်တာတွေလည်းရှိပါတယ်အဲ့တော့သူထွက်ခဲ့တဲ့အစီငန်စားတွေပေါ်မှာတကယ်ပဲအဲ့လိုရှိနေလားကွန်မြူနတီအမြင်သိကြပါလဲသူက
တော့အရင်ဆုံးကသူဒီကိုလာပြီးတော့မြန်မာပြည်တွင်းဝင်လို့ရဖို့တဲ့လုံဆောင်တဲ့နေရာမှာသူကဒီခိုက်တေးတာလည်းတော့ပါတယ်စင်တေးတာကတော့တာပြီးလို့ရှိရင်ကျွန်တော်တို့ဒီချန်ပီယံတေးတာတွေအခုလုံးသူသွားတယ်ဗျသွားပြီးတော့တွေးဆုံနိုင်တဲ့သူမျိုးကိုအကုန်လုံးအစိုးရဖွင့်ပြတဲ့သူအားလုံးကိုလည်းသူတွေးတယ်။ဒါအပြင်ဒီပြည်နိုင်ငံလုံးရဲ့စီရီနန်းစံတန်မျိုးတွေရန်ကုန်မြို့မှာဆိုလို့ရှိရင်လူ့ပေးပေးစားလုပ်နေတဲ့စီရီဆိုတာတွေ့ပါတယ်။အဲတော့သူ့ရဲ့တာဝန်ကရနိုင်မယ့်သတင်းတွေကိုရအောင်ယူပြီးတော့ဒါကိုရပုတ်ကြီးရမယ်။ဒါနဲ့ပတ်သက်ပြီးတော့တက်တင်ထောက်ထားတယ်၊တက်ကသူ့စီရောက်ရှိနေတဲ့တခြားသောတိုင်ကြားမှုတွေကိုဝေဖန်သုံးသပ်ပြီးတော့သူ့ရဲ့အသိဉာဏ်နဲ့ရှင်းပြလောက်ရမယ်တာဝန်ဖြစ်ပါတယ်။အဲတော့ဒီလိုမျိုးအရင်တော့သွားတဲ့အခါမှာကျွန်တော်တို့ဟိုတွေ့ရှိတဲ့အချက်ပေါ်မှာဒီလိုတူကြီးရယ်နောက်တစ်ခါအခုကျတော့ဗီဇာပိတ်တဲ့အခါမှာတော့သူရဲ့တာဝန်တိုင်းငါတပင်းမရဘူးဆိုတော့ငြိမ်ပြီးလို့မငြိမ်နေပြီးတော့ဘာမှမကြီးပဲလုပ်ရမယ်တာဝန်မဟုတ်ဘူးသူတာဝန်ကကြီးကိုကြီးရမယ်ဆိုတော့ဒီလူကိုရေးကိစ္စကိုအမှန်တကယ်ချိုးဖောက်ခံရတဲ့လူတွေရှိတော့ဒေတာကိုသွားတာရှိပါတယ်ဒါကြောင့်မို့သူမက်မက်တစ်ဆွဲသွားတယ်ထိုင်းနဲ့သွားခဲ့တယ်ဒါကသူမှလုပ်တာမဟုတ်ပါဘူးဒီတော့ကျွန်တော်တို့စီဝင်ဝင်ရတဲ့မစ္စတာကန်တန်နာမစ္စတာပီနေရိုတို့ဖြစ်တော့ကလည်းဟိုဗက်ညာတော့တကယ်ရရှိဖို့အတွက်ဒီတွင်မှလည်းပြည်သူလို့ထိုင်းနိုင်ငံမှာထိတိုက်တဲ့ဒုက္ခတွေနော်အကြောင်းပြုကြောင့်ခပြေးသိမ်းဆောင်လာရတဲ့ဒီနိုင်ငံခေါ်လို့ဒီဒုက္ခတွေသူလည်းတွေ့ရအစင်မှရှိပါတယ်ဒါပေမဲ့ဒီလိုမျိုးသူတို့ကဘာပေါ်ပါမူတည်လဲဆိုတော့ပြောစမ်းတဲ့ညီမခံနေဖြစ်တဲ့အဖြစ်ဖြစ်နေခိုင်လုံမှုဒါနဲ့ပြတော့ကြိုးကြောင်းဆက်ရုံမှုနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မှာဖြစ်တယ်အဲတော့ဒီမစ်ရန်ဟင်းလီယာတို့ရန်နတ်ဒိဒီပက်ပြီးမဲ့ပြည်ညာကိုရေးနေတော့ကျွန်တော်မထင်ဘူးကြ။ဘာကြောင့်လဲဆိုလို့ရှိရင်သူရဲ့ကျွမ်းကျင်မှုကြီးသူရဲ့ဟိုရက်တီမှုကြီးဒါကြောင့်မို့သူစုံလန်းစစ်စေးကြီးကရှိဆိုတာဝန်ပေးတာ။ဒါကဖက်တမ်းမှုကာလမှာတောက်လျှောက်သူ့ကြီးနဲ့ကိုရီးယားနိုင်ငံပေးတဲ့လူခွေဟိုဒီစုတော်မှာသူကရရှိထားရဲဆိုတော့လူခွေဘဝမှုကြီးရဲ့ရေးတယ်။ဒါနဲ့ပတ်သက်ပြီးတော့ဒါမျိုးကျွန်တော်တို့ပဲဟိုဒီလိုမျိုးပဲကျွန်တော်ယူဆပါတယ်။
ဟုတ်ကဲ့ခင်ဗျကိုအမျိုးမင်းလေလိုက်ပေါ်ပါနေပြီပါအောင်ခင်ဗျကျွန်တော်နောက်ထပ်ဆွေးနွေးမယ်ပင်တန်ဆွေးနွေးမယ်ကုတိဟာဖိတ်ခေါ်ခြင်းပါလေကုတိဟာကိုမဖိတ်ခေါ်ခင်မှာတချို့ကျွန်တော်ရထားတဲ့ပေးစာတချို့ကိုဖတ်ကြားခြင်းပါလေအရင်ဆုံးဥတင်ငွေသူပေးတာကတော့မစ္စရန်ဟီလီကကုလလူခွေကောင်စီရဲ့ခန့်ထားတဲ့ကုစလေဖြစ်တဲ့အတွက်တဲ့သူ့ရဲ့တာဝန်ကိုထမ်းတာပါအချိန်ကျလို့အစင်ကစားတင်သွင်းတဲ့ခါမှာမြန်မာနိုင်ငံလူခွေနဲ့ပတ်သက်လို့အစိုးအကောင်တင်သွင်းရတဲ့သူပါတဲ့မြန်မာအစိုးရကြိုက်တာဖြစ်စီမကြိုက်တာဖြစ်စီသူ့ရဲ့တွေ့ရှိချက်ကိုတင်သွင်းခြင်းသာဖြစ်ပါလေမှားတယ်မှန်တယ်ဆိုတာကတော့အများဆုံးဖျားမှာပါတဲ့ကုလသမဂ္ဂထူးကုစလေကိုပေးမှုဝင်တဲ့အတွက်ဘာအကျိုးရှိတယ်လဲဆိုတာစဉ်းစားမှာပါဒီနေ့ခေတ်ခါမြန်မာနိုင်ငံကပူးပေါင်းဆောင်ရွက်တာမလုပ်တာပဲအဖက်တင်ပါလေ IT နည်းပညာခေတ်မှာကဘာကြီးကရွာသားသားပဲရှိတယ်ဆိုတာနားလည်ဖို့လိုပါတယ်ဓာတ်ပုံတွေဗီဒီယိုဖိုင်တွေလူတွေ့မေးမြန်းမှုတွေကိုနည်းပညာနဲ့လုပ်နိုင်တယ်ဆိုတာသဘောပေါက်ဖို့လိုပါတယ်ဒီတော့မစ်ရန်ဟီလီနိုင်ငံတွင်းဝင်ရသည့်ဖြစ်စီမူရင်းရသည့်ဖြစ်စီမထူးပါဘူးတဲ့သူ့ရဲ့ရည်ရည်ချက်ကတော့သူ့ရဲ့တာဝန်သူထမ်းဆောင်တာလို့ပဲမြင်ပါတယ်တဲ့ဒါဥတင်ကိုရဲ့အမြင်မှာနောက်ထပ်သရရှင်တူဖြစ်တဲ့ပြမနာဖိုးကြီးသူ့ရဲ့အမြင်ကတော့မစ္စရန်ဟီလီဘက်ကကြည့်ရင်တော့လူခွင့်ရေးဖွဲ့စည်းကပါတဲ့လွန်ခဲ့တဲ့7လောက်တုန်းကလူခွင့်ရေးဖွဲ့စည်းတွေကအခုချိန်လောက်ရောင်ဆိုးခြင်းမရှိပါဘူးတဲ့အင်အားကြီးနိုင်ငံတွေဖြစ်တဲ့တရုတ်ရုရှားမြောက်ကိုရီးယားအစရှိတဲ့နိုင်ငံတွေဘာဖြစ်ဖြစ်တိတ်လှုပ်ရှားရှားဖြစ်အောင်ပွားစီပွားစီမလုပ်ကြပါဘူးတဲ့အင်အားချိနေတဲ့နိုင်ငံကလေးတခုကြတော့မျက်နှာစာပြဿနာတွေဖြစ်အောင်အဟစ်ပြနေပါတယ်မြန်မာနိုင်ငံရဲ့ဇင်းမြစ်အခြေအနေလည်းအသေးစားတိကျကြမသိပါနဲ့မသိပဲနဲ့နိုင်ထက်စင်းနေလောက်တော့ကတော့တရားမျှတမှုမရှိဘူးဆိုပြီးတော့မစ္စရန်ဟီလီကိုရှုံးချပါတယ်ဒါပြမနာဥဖိုးကြီးရဲ့အမြင်ပါနောက်ထပ်ကျွန်တော်တို့ရှင်ဦးစိန်မောင်မိထီလာသူရေးထားတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကူစရဲ Professor Yan Hili ဟာအစပိုင်းမှာမြန်မာနိုင်ငံရဲ့လူခွင့်ကိစ္စနဲ့ပတ်သက်လို့မှန်မှန်ကန်ကန်လေ့လာဆောင်ရွက်ပါတယ်တဲ့ Ranger ရေးပေါ်လာပြီးတဲ့အချိန်ကစပြီးတော့သူရဲ့ရည်ရည်ချက်လှုပ်ဆောင်ချက်တွေဟာဘလိုက်မှုမကင်းတဲ့အဖြစ်ရောက်လာပါတယ်တဲ့မြန်မာနိုင်ငံအစိုးရရဲ့ရှင်းလင်းဖြေကြားချက်တွေတင်ပြချက်တွေတက်မတော်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ရှင်းပြတာတွေကိုလက်မခံဘူးအလိညာတွေနောက်အစိုးရကတက်မတော်ကိုကာကွယ်ပေးနေတာတွေဆိုပြီးတော့လက်မခံခဲ့ပါဘူးတဲ့သူကိုယ်တိုင် Ranger အတိုင်းဝိုင်းအတွင်းမှာကွန်းဆင်းလေ့လာတယ်မြန်မာနိုင်ငံအတွင်းမဝင်ရလို့အင်းဒီချင်းနိုင်ငံတွေသွားပြီးတော့လေ့လာမေးမြန်းတယ်အိကရရဲ့အပေါ်ရန်အမြင်တွေနဲ့အဖြစ်ပြက်ကိုအခြေခံပြီးတော့ကုလသမဂ္ဂကိုဆင်ခံနေတဲ့ပြဿနာရဲ့အရင်းမြစ်ကိုမျက်ကွယ်ပြုထားပါတယ်ဘက်လိုက်တဲ့သဘောတွေတွေ့ရပါတယ်တဲ့ဒါကြောင့်မို့လို့မြန်မာနိုင်ငံအစိုးရကသူ့ကိုလက်မခံဘူးပြုံခွင့်မပေးဘူးသူ့ရဲ့အစီအစဉ်ချက်တွေကိုလည်းကုလသမဂ္ဂမြန်မာကုစလေကအပြင်းထန်ခြေပကန့်ကွက်ပါတယ်တဲ့ဒီလိုနဲ့ပဲ Professor Yan Hili တာဝန်ကုန်ဆုံးတဲ့အထိမြန်မာအစိုးရနဲ့သဘောကိုလဲမှုတွေနဲ့ရင်ဆိုင်ပြီးတော့အခုဆုံးသက်သွားတာပါတဲ့ဒါကတော့တော်ရှင်၃ရက်အမြင်မှာလက်ခံသူရှိတယ်လက်မခံသူရှိရတဲ့သဘောပါပဲကုတိဟအမြင်သိကြပါလေခုလိုမျိုးလူတွေရဲ့တုံ့ပြန်ချက်ကအမျိုးမျိုးဖြစ်နေတယ်ကုတိဟလူတို့ရဲ့မစ္စတာယန်ဟီလီပေါ်မှာထားတဲ့သဘောထားနဲ့ပတ်သက်လို့ကုတိဟရဲ့သုံးသက်ချက်သိကြပါမယ
်။ဆိုတော့ဗျာဒါကတော့ကျွန်တော်တို့ဒီရခိုင်အရေးပေါ်မှာသူ့ရဲ့သုံးသက်ချက်ကကျွန်တော်တို့ဒီ energy အစိုးရရဲ့တုံ့ပြန်မှုပေါ်မှာကြည့်ပြီးတော့အားလုံးကနေပြီးတော့ပြောကြတဲ့ရှုထောင့်ပေါ့နော်။ကျွန်တော်အမြင်ကတော့ဒါကဒါကိုတော့ကျွန်တော်ဘက်ကနေကျွန်တော်ဟို ကျွန်တော်ချူတော့လည်းကျွန်တော်ပြန်ကြည့်တဲ့အခါကျတော့ကျွန်တော်နိုင်ငံရေးတောင်းလဲမှုဖြစ်ခဲ့တာရှိတယ်ကျွန်တော်တို့ပြီးခဲ့တဲ့အခါရှိတာကျွန်တော်တို့ဒီလူ့ခွင့်ရေးလှုပ်ရှားသူလူ့ခွင့်ရေးပတ်သက်တဲ့ကျွန်တော်တို့လူ့ကိုယ်စားလှယ်တွေလာတော့ကျွန်တော်တို့နိုင်ငံရေးအခြေအနေကတမျိုးပေါ့နော်ဆိုတော့ကျွန်တော်ကကျွန်တော်စစ်ဘုံကြိုကြည့်ပြီးအုပ်ချုပ်တဲ့ဖြစ်တွေတော့ကကျွန်တော်တို့ဒီလိုပုံစံတွေကပြည်သူလူတွေအားပုံစံတွေဖြစ်ခဲ့တယ်သူတို့လာပြီးသူတို့ချင်းတိုင်းကိုတော်ဖို့လေအားလုံးကမျိုးမျိုးစူးစမ်းကြတာပေါ့နော်သူတို့ကကျွန်တော်တို့ဒီပြည်နယ်ခံပြည်သူတွေလူ့ခွင့်ရေးဆုံးရှုံးနေတဲ့သူတွေအတွက်သူတို့ကအရေးပါတဲ့လူတွေဖြစ်ခဲ့တာပေါ့ဆိုတော့မစ္စတာရန်ဟီလီရဲ့ပြဿနာကတော့ဒီရောက်လာတဲ့အချိန်ဟာလွယ်မှားတဲ့အချိန်ပေါ့နော်ကျွန်တော် round timing ဖြစ်သွားတယ်လို့ပြောရမှာပေါ့ဆိုတော့ဒီရခိုင်ကိစ္စဖြစ်တဲ့အချိန်နဲ့ဖြစ်သွားတယ်နောက်ပို့ဆိုးတာကကျွန်တော်တို့ဒီဟာကကျွန်တော်တို့ဒီကုလသမဂ္ဂဒီလိုမျိုးလူခွင့်ရေးကျွမ်းကျင်နေသူတွေအနေနဲ့ဟိုပမာဆုံးကြုံရတဲ့အနေအထားလို့ပြောရမယ်ဆိုတော့ဟိုသူတို့အနေနဲ့ကဒီလိုအချိန်မျိုးရင်ဆိုင်မှုအတွက်ကိုမစ္စတာရန်ဟီလီအနေနဲ့အတွက်ကြုံအဖြစ်ပဲဟိုအတွက်ကြုံဖြစ်ပဲဆိုတော့ကဒီလိုမျိုးအရသာအဆွေအောင်မှာစစ်တပ်ကကျွန်တော်ဖိအားနဲ့ကျွန်တော်တို့ဒီစီကံဥပဒေဆိုင်ရာပေါ့နော်ပြဿနာတွေနဲ့ကြားမှာရှုပ်ထွေးနေတဲ့အနေအထားကိုရောက်သွားတယ်။အဲ့ဒီအချိန်မှာသူကဟိုသူ့အမြင်အတိုင်းပဲသူ့ရဲ့ဒီပြည်သားချင်းတရားလိုပဲသူ့ရဲ့ချင်းကမှုသူ့ရဲ့ပြည်ဝင်နေပြောမှုသူ့ရဲ့တရားမှုတွေကအဲ့ဒီအချိန်မှာဘယ်လိုဖြစ်ခဲ့လဲဆိုတော့တပ်မတော်နဲ့ပတ်သက်လို့ဟလာကျွန်တော်တို့ဒီအစိုးရကနေပြီးအားကိုးနေတဲ့အချိန်ပေါ့ဒါဒီလိုကျွန်တော်ဆက်စင်ရေးတွေလုပ်နေရတယ်ဒီလူ့ခွင့်နဲ့ပတ်သက်လို့ဟလာဒီလိုမျိုးဒီကျွန်တော်ရခိုင်ရေးနဲ့ပတ်သက်လို့ကျွန်တော်တို့ဒီပြဿနာတွေရင်ဆိုင်ရတဲ့အချိန်မျိုးမှာဒီ miss ya hili ya တင်ပြချက်တွေဘယ်လိုဖြစ်နေလဲဆိုတော့အစိုးရကိုဖိအားပေးသူဖြစ်လာမှာပေါ့ပြောချင်တာကပါလို့ဆိုအစိုးရကသူမနိုင်မနှင်းနဲ့သူကိုယ်တိုင်နဲ့ဝင်လို့လို့မရဘူးတခိုင်ကိစ္စလုံခြုံရေးတပ်ဖွဲ့တွေကိုအာကိုပြီးလုပ်နေတဲ့အချိန်မှာဒီလုံခြုံရေးတပ်ဖွဲ့တွေနဲ့ပတ်သက်လို့ဟလာမယုံကြည်ဘူးဟလာဒီကျွန်တော်တို့ဒီထောက်ပြချက်တွေရှိတဲ့ဟာကကျွန်တော်တို့အစိုးရကိုကူညီကြလို့မဖြစ်ဘဲနဲ့ဖိအားပေးသူဖြစ်တဲ့အခါကျတော့ကျွန်တော်ချင်းကဘလို့အဖက်နဲ့ကျွန်တော်တို့ဘေးဆိုးကိုကြိုးနေဖြစ်လာဆိုတော့ကျွန်တော်အဓိကအမြင်ပြောရရင် miss yan lee ကဒီအာစနေသူတွေလုပ်ခဲ့သလိုပဲကျွန်တော်တို့ပြီးခဲ့တဲ့လူခွင့်ရေးကိုယ်စလေလောက်ခဲ့သလိုပဲသူလောက်ပြရှိတာကိုလောက်တယ်လေးလာပြရှိတာလေးလာပြီးတော့မြင်တာကိုပြောတာပေါ့နော်ဆိုတော့အတိုင်းတင်ကကျွန်တော်တို့အဲ့လိုခြေနေဆိုးတဲ့အတိုင်းတင်တစ်ခုကိုရောက်သွားတယ်မတင်ပတ်ပဲနဲ့ဆိုတော့သူကအထူးရောက်ကိုဟိုကူညီသလိုကူညီဖို့ကြိုးစားတော့လည်းပဲလူခွင့်ရေးတပ်သားတွေတင်ပြဖို့ကြိုးစားဖြည့်ရှင်းဖို့ဟာတင်ပြတော့လည်းပဲဟိုအဲ့ဒီအခြေအနေဟာအထူးရအပြတ်သေးဖြစ်နေတဲ့အခြေအဲ့ဒါကိုပြည်တင်ဆုံးထားမှုတွေနဲ့ဟာဟိုဆွတ်ဆွဲမှုတွေနဲ့ပြတ်သေးနေတဲ့အခြေမျိုးကတက်ပြီးဖြစ်အောင်ပြီးသူဖြစ်လာပေါ့နော်ဆိုတော့အဲ့ဒီမှာသူရဲ့တုံ့ပြန်မှုတွေကမကောက်ဒီလိုပြောဟိုဟိုအစိုးရတုံ့ပြန်မှုတွေကြသလိုဟိုလူအစိုးရဖြစ်တဲ့အတွက်အရေးအစိုးရတွေတော့လည်းမတူရဲ့ဟလာဟိုကျွန်တော်တို့လက်ရှိအစိုးရကိုထောက်ခံတဲ့သူတွေရဲ့ဆန့်ကျင်မှုတွေအဲ့ဒါအမြင်ဆောင်မှုတွေလည်းရသွားတယ်ဟုတ်ကဲ့အဲ့ဒီကျွန်တော်အမြင်ကတော့မစ္စယန်ဟီလီကအစိုးမောင်ကြပြီးအဲ့တိုင်နဲ့ပြောက်သွားလို့ဒီလိုဖြစ်တယ်လို့ဆိုနေပါတယ
်ဟုတ်ကဲ့အဲ့တော့ဒါဆိုရှင်မစ္စယန်ဟီလီထုတ်ခဲ့တဲ့အစီအစဉ်တွေရှိပါတယ်ဒီပေါ်မှာမြန်မာဆွေရဘက်ကတော့ဒါတစ်ဖက်သက်ဆန်တဲ့ညတမှုမရှိဘူးအမြင်နဲ့တုံ့ပြန်ခဲ့တယ်ကိုတီဟရဲ့အမြင်မှာသူ့ရဲ့ဒီအစီအစဉ်တွေကမျက်မျက်တက်တာရောဖြစ်ရလားဘလို့မြင်ပါလဲ
ဆိုတော့ဗျာဟိုကျွန်တော်တို့ကတည်းကအချက်လက်ရရှိမှုဆိုင်ရာပြဿနာတော့ရှိတာပေါ့နော်ဆိုတော့ကျွန်တော်တို့ဒီအများတစ်စီပေါ့အရင်ဟိုပုံကူများတင်ပြခဲ့တဲ့အရာဒီ report တွေဆိုလို့ရှိလို့တင်ပြချက်တွေဆိုလို့ရှိတယ်ဒီနေ့အရင်အစိုးရကမကြိုက်ကြဘူးနော်ဆိုတော့ဘာလို့လဲဆိုတော့သက်နိုင်သူအောက်ခြေမှာကျွန်တော်တို့ပြဿနာရှိတယ်လူခုရေချိုးပေါက်ခါတယ်မတရားခံရတဲ့သူတွေအတန်လေးကိုသူတို့ဟိုကိုးကားပြီးတော့ကျွန်တော်တို့ပြုစုထားတာဖြစ်တယ်ဆိုတော့ဟိုဒီလိုပဲနေပတ်တဲ့လှုပ်ရှားသူတွေကကျွန်တော်နားလည်သလောက်ဆိုလို့ရှိရင်တို့ရဲ့လှုပ်ရှားမှုကတို့မှာရှိတဲ့ကျွန်တော်တို့ဒီ source ကိုဟိုကျွန်တော်တို့အားကိုးရဲနောက်တစ်ခါကျွန်တော်တို့ဒီတိုင်းကမျက်နှာတွေဒီတိုင်းကြားချက်တွေကိုအဖြေပြုတာပေါ့နော်ဆိုတော့ဟို double check တော့အားနေတယ်ဆိုတော့ကျွန်တော်ပြောချင်တာပါလဲဆိုတော့ဒီစုံစမ်းစစ်ဆေးရဲဆိုတဲ့ကဒီကတော့ကျေဝန်မှုတော့လိုတာပေါ့နော်အဲ့တော့ဟို miss ရရင်ဒီနေမှာမဟုတ်ရှေ့ကလူတွေလုပ်ခဲ့ရတာကြတယ်ဟိုလုတ်တဲ့လုတ်ထိုက်တာတွေပါတော့လည်းတချို့ဟာလေးတွေမှာအရင်ပွားဝင်လေးရှိတာတော့အမှန်ပဲကဆိုတော့အဲ့ဒါကဟိုကျွန်တော်အမြင်ပြောရရင်ပြဿနာမဟုတ်ဘူးနောက်တစ်ခုကမစ္စယန်ဟီလီရဲ့ပြင်ပြချက်တွေကလည်းအစိုးရအားဖြင့်လည်းဒါကိုအသုံးချဖို့ပြီးတော့ဒီကပို့ပြီးတော့ကျယ်ရတဲ့အနောက်ဆိုင်ကစုံစမ်းစစ်ဆေးဆက်လုပ်ဖို့ပဲကျွန်တော်အမြင်ပြောရရင်တော့ဟိုမစ္စယန်ဟီလီရဲ့ပြင်ပြချက်တွေကအကုန်ခံစရာလည်းမလိုဘူးဟိုနောက်ကကျွန်တော်တို့ဒီတကယ်တော့ဝင်ယူပြဿနာတွေရှင်းရမယ်အစိုးရက reference group ဖြစ်ရုံပဲအဲ့တော့ကျွန်တော်အမြင်ပြောရရင်တော့အကျိုးအားလေးဟိုလက်ခံနိုင်ပွဲမရှိတာတွေလည်းပါတယ်သို့တော်လည်းပဲဒါဟာကျွန်တော်အမြင်ပြောရရင်တော့ဟိုအတော့ချမယ်ဟလာဟိုကျွန်တော်တို့ဒီတင်ပြချက်တွေပဲလို့ပဲကျွန်တော်
မြင်ဟုတ်ကဲ့ကိုတီဟာကျေးဇူးပါကိုတီဟာကွန်မြူမီလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာတို့ရရှိနေကျွန်တော်လှည့်ပေးခြင်းပါလေအရင်ဆုံးကိုညီညီရဲ့ပေးစာလေးဖတ်ခြင်းပါလေကိုညီညီကခတ်တူတူပို့တာပါမြန်မာပြည်ဝင်ခွင့်မရနိုင်တဲ့တမိုင်းကိုပိုက်ပြီးတော့ပြန်သွားရတဲ့သူပါတဲ့ဘက်လိုက်လှုပ်ဆောင်မှုတွေနဲ့ကုလသမဂ္ဂရဲ့ဂုဏ်သိက္ခာကိုကြာဆင်းခဲ့တဲ့သူပါတဲ့ဒါသူ့ရဲ့အမြင်ပေးပို့တာပါနောက်တစ်ခုကကျွန်တော်တို့ဒီဥလာထွန်းရဲ့ပေးစာဖတ်ခြင်းပါလေဥလာထွန်းရေးတာကတော့လူခွင့်ရေးအထူးကိုယ်စားလှယ်ပမောက္ခရန်ဤဒီဟာမြမလူခွင့်ရေးချင်းဒီအဆူအဆုံအနေထားမှာတာဝန်ထမ်းဆောင်ခွင့်ရသူဖြစ်ပြီးတော့ ူ့ရဲ့တာဝန်ကိုတိကျပြတ်သားပွင့်လင်းစွာထုတ်ဖော်တင်ပြခဲ့တာဖြစ်ပေမဲ့စစ်တပ်ကိုအထိမခံနိုင်သည့်ဖြစ်စီစစ်တပ်မျက်နှာကိုကြည့်နေရတဲ့ရတအစိုးရအနေနဲ့ကကိုယ့်ရဲ့မူကိုစွန့်ပြီးတော့ကုလသမဂ္ဂတော်ကြီးကိုပြည်ဝင်ဝင်ပိတ်တာမျိုးစစ်တပ်အလို့ကျလုပ်ပေးနေတဲ့ကမ္ဘာနဲ့ကုလသမဂ္ဂကိုပြစ်ပယ်နေတဲ့မျက်နှာပြက်ခံနေရတာလို့သူအနေနဲ့ပြောချင်ပါတယ်ဒါဥလာထွန်းရဲ့မြင်မှာအဲတော့ရှင်လီလိုက်ပေါ်မှာတော့တဦးရောက်နေပါတယ်ကိုတိလက်မူကိုတိလက်မူတို့တို့ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့အင်းအီလီယာကတော့ဓမ္မပတ်ကြီးဓမ္မအတင်းချုပ်ပတ်ကြီးမထက်အောင်တော့တော်တဲ့လူတယောက်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့သူကအမှန်တရားကိုတင်ကြတဲ့လူထောက်ပြတဲ့လူဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့နော်စစ်တပ်အဖွဲ့ကြီးစစ်အဖွဲ့ကြီးကလက်မခံတာဖြစ်ပါတယ်နော်မြို့ကြီးသားတွေနော်နောက်ကုမ္ပဏီဖွဲ့စည်းရေးနဲ့အဲ့ဒီခံလာတဲ့လူတွေကတော့လက်ခံမှုဖြစ်ပါတယ်ခင်ဗျကျွန်တော်တို့တိုင်းရင်းသားပြည်သူတွေကတော့သူ့ကိုကံမကျူဆူပါတယ်ထောက်ခံပါတယ်လက်ခံပါတယ်မြေရင်းလီလို့တော့လူမျိုးတော့နောက်ဟိုတော့ပေါ်လာပါသေးလို့ကျွန်တော်တို့ဆန္ဒပြပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျေးဇူးပါကုတီးလက်မှုကျွန်တော်ကိုအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခုနကကုတီးလက်မှုပြောတာကြားပါမယ်သူတိုင်းရင်းသားတွေအဓိကတော့ကျွန်တော်လည်းသတိထားမိပါတယ်ဥပမာဆိုလို့ရှိရင် तू ကချမ်းကချင်ပြည်နယ်ကိစ္စရှမ်းပြည်နယ်မြောက်ပိုင်းကိစ္စရခိုင်မာတော်မရွန်ဂျာကြီးကိစ္စဒါနဲ့ပတ်သက်ပြီးတော်တော်လေးရေးသားခဲ့တော့တော်တော်လေးအချိန်ကာလမှာဖော်ပြခဲ့တော့ဒီတန်းသားလူနေစုတော်များရဲ့ထောက်ခံမှုရပါတယ်ဒါပေမဲ့ရခိုင်ကတော့ထောက်ခံမှုချွင်းချက်ပေါ့နော်အဲ့တော့ဒီဒါပေမဲ့လည်းပြဿနာက assess ပေါ့ဟောပေါ့နော် तू အနေနဲ့ဗမာပြည်ဝင်ခွင့်မရတာမြန်မာအစိုးရကသူ့ကို corporate ပူးပေါင်းဆောင်ရွက်မှုမရှိတာဒီအခြေအနေတွေကြုံခဲ့ရပါတယ်အဲ့တော့ပြောမယ်ဆိုရင်အထူးကိုယ်စားလှယ်အနေနဲ့သူတာဝန်ထမ်းဆောင်နေရတဲ့အချိန်မှာအခက်အခဲဆုံးအခြေအနေတွေကိုအမျိုးမင်းတို့ကလည်းသူနဲ့လည်းထိစပ်မှုရှိမှာပါအဲ့တော့အခက်အခဲဆုံးအခြေအနေတွေဖြစ်အပ်တယ်ပြောမယ်ဆိုရင်ဘာလို့ပြောနိုင်မလဲခင်ဗျအ
တမအောင်ဆုံးကတော့ तू ကဒီလူမျိုးပြည်ဝင်ခွင့်ဗီဇာတောင်းရပါလေတောင်းပြီးလို့ရှိရင်ဒေနီယာတွေတွားကြည့်နေဆိုရဲဟာကို तू ကအစိုးရကိုတည်ပြရပါတယ်ဒါပေမဲ့အစိုးရကဒေနီယာတွေခွင့်ပြုပါတယ်ဆိုရဲခွင့်ပြုချက်အတိုင်းပဲတွားလို့ရတယ်ဗျဗီဇာရတယ်ဆိုပြီး तू တွားကြည့်နေနေရတွားလို့မရဘူးဒါကကုလသမဂ္ဂရဲ့ protocol ရုပ်ထုတ်လို့ဒီတိုင်းဖြစ်ပါတယ်အဲ့တော့ကျွန်တော်နဲ့တွေ့ရှိတဲ့အချိန်မှာကျွန်တော်မြင်ရပါတွေ့ရတယ်ဆိုတာအရင်အစိုးရလက်ထက်တည်းကကျွန်တော်သူကြုံတွေ့ရတဲ့ချက်ချက်တခုကတွားချင်တဲ့သူတွေ့ဆုံမှုတဲ့တည်နေမှန်မှန်ရရှိဖို့အတွက်တွားဖို့အတွက်ဒီအကြံပြုတဲ့နေရာတွေကိုတွားဖို့မပေးတဲ့အရာမျိုးကျွန်တော်ဖြစ်တယ်ဥပမာကျွန်တော်တို့ဒီရခိုင်ဒေသမှာရှိနေတဲ့စခန်းတွေကိုတွားပြီးတွေ့မယ်ဆိုလို့ရှိရင်ခုနလိုကျွန်တော်တို့ဒီဘက်ကရှိနေတော့မွတ်စလင်များအများဆုံးနေထိုင်တဲ့စခန်းမျိုးရခိုင်နဲ့တွေ့ဖို့အတွက်စီစဉ်ထားတဲ့နေရာမျိုးဆိုလို့ရှိရင်သူကရခိုင်ပြည်သူနဲ့တွေ့ဖို့အတွက်မစီစဉ်သေးဘူးလုံခြုံရေးရခွင့်ပြုရဟာဖြစ်တယ်အဲ့တော့သူ့ကိုခွင့်ပြုတဲ့ဒီမွတ်စလင်များရှိတော့ဒေသတွေမှာရှိမွတ်စလင်ရှိတဲ့ဒီတာကိုတွားပြီးတွေ့တဲ့အခါမှာဘာဖြစ်လာလဲဆိုတော့ तू ကတစ်ဖက်ပဲယူပါတယ်ဒီအချက်ကိုပဲကိုးကားပါတယ်ဆိုတော့တစ်ဖက်ကတက်ခိုက်ပြီးဖြစ်လာတယ်အမှန်တော့အစိုးရကစီစဉ်ပေးတဲ့အခါမှာဒီအရွယ်ခွင့်ပြုရဆိုလို့ तू မှာရတဲ့နေရာတွားရဲ့အရာမရှိတယ်နောက်ထပ်တစ်ခုကတော့တွားဖို့အတွက်ခုနကပြီးတွားရဲ့နေရာကချင်နဲ့ဒီချမ်းဒေသနဲ့ရခိုင်ဒေသနဲ့မီဒီရောနဲ့ရန်ကုန်နဲ့အင်းစိန်ထောင်နဲ့စတဲ့တွားမယ့်နေရာတွေအများကြီးကနေ့သူ့ကိုထုတ်ပေးထားတဲ့ရက်ကကျွန်တော်ဟိုတပတ်လောက်ပဲရှိတပတ်လောက်ပြီမှာအဲ့လိုသွားနိုင်ဖို့အတွက်ကျွန်တော်မြန်မာနိုင်ငံရဲ့လမ်းခီးသွားလာမှုအခြေအနေနဲ့ဆိုရင်ဟိုရောက်တဲ့အချိန်ကခဏလေးလေးရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ပြည်စုံလုံးလောက်တော့သုံးသပ်မှုထပ်ပေါ်နိုင်အောင်လူများစွာနဲ့ပြည်ပြောမင်းမြန်နိုင်ပြီးတော့တည်င်းချက်လေးရယူနိုင်အောင်လုပ်ဆောင်တဲ့အခါမှာအခက်အခဲတွေအများကြီးရှိခဲ့တာတော့သူကိုယ်တိုင်ထုတ်ပြန်နေပြညာချက်ထဲမှာလည်းကျွန်တော်တွေ့ခဲ့ရပါတယ်ဒါကသူ့ရဲ့အခက်အခဲတစ်ခုပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုထပ်မေးချင်တာကဒီ ranger ဆိုရဲ့အတုံးနှုံးမြန်မာစိုးရကလည်းလက်မခံပါဘူးမြန်မာလူလူတော်များများကလည်း ranger လို့ပြောလို့ရှိရင်ဒေါ်လစ်ခါသည်ဖြစ်ကြတယ်အဲ့တော့ဒီနေရာမှာသူဒီဆောင်ရွက်ချက်တင်နေပတ်သက်လို့မြန်မာပြည်ပေါ်မှာသဘောထားမကောင်းဘူးနောက်တချို့ဒေါ်ဆန်းစုကြည်နဲ့သူနဲ့အဆင်မပြေဘူးဒေါ်ဆန်းစုကြည်ပေါ်မှာသဘောမမကောင်းဘူးဆိုတဲ့ဟာမျိုးတွေစာမျိုးတွေအခုဆွေးနွေးပွဲအတွက်စာတော်များများကျွန်တော်တို့ရပါတယ်အကြောင်းလို့သူကဒေါ်ဆန်းစုကြည်ပေါ်မြန်မာလူလူပေါ်သဘောထားမကောင်းဘူးဒါကြောင့်မို့ဒီလိုအစီအစဉ်အမျိုးတွေထွက်လာတယ်ဆိုပြီးတော့ပြောပါတယ်အဲ့တော့ကျွန်တော်သိချင်တာကအော်မျိုးဝင်းတို့ထိစပ်ထားတဲ့လူတွေဆိုတော့သူ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တဘောရာလူခွေနဲ့ပတ်သက်လို့တဘောရာဘလူးများတိခေါမိပါလေ
သူကတော့ဒီရိုဟင်ဂျာဆိုတဲ့နာမည်ကိုသုံးပါတယ်ဘာလို့သုံးပါလဲဆိုတော့သူ့တိုင်ကရှိထားခဲ့တဲ့မစ္စတာကန်တန်နောအစဒီနာမည်တွေကိုသုံးထားတယ်ဒီစကလုံးကကုလသမဂ္ဂမှာသုံးသောကုလသမဂ္ဂကဒီသုံးဆွဲမှုအတွက်လှုပ်ဆောင်ထားသောစကလုံးဖြစ်တဲ့အတွက်သူကဒါအောင်မသုံးပါဘူးပြောလို့မရကုလသမဂ္ဂလက်ခံထားတဲ့အဝန်ဝန်းအောက်ကိုရောက်သွားပြီတရားဝင်လို့သတ်မှတ်ထားသောနာမည်တစ်လုံးနဲ့ဖြစ်နေတဲ့အတွက်ဒီအောက်သူသုံးတယ်အဲ့တော့ရိုဟင်ဂျာလို့အတိအမှန်မပြည့်တဲ့လူကဒီအမျိုးသမီးရောရိုဟင်ဂျာလို့တုံ့ပြန်တာရိုဟင်ဂျာဘက်ကိုအာဒီစာနာမှုတွေပေးတယ်ကိုကြီးဒီဘက်မျက်နှာလိုက်တယ်ဆိုတော့ထင်သွားတဲ့သဘောမျိုးအဲ့ဒါမျိုးဖြစ်သွားနိုင်လို့ယူဆတယ်အမှန်တော့ကုလသမဂ္ဂသုံးတဲ့စကလုံးကိုကုလသမဂ္ဂမှာတာဝန်ထမ်းဆောင်တဲ့သူကတုံ့ပြန်ဖြစ်ပါတယ်ဒါသူ့ရဲ့ဒါသူ့ရဲ့ပုံကိုရည်တည်ချက်ပုံပဲနဲ့ဒီ professional ရက်တီချက်နော်ဝန်ထမ်းတစ်ခုရဲ့ဝန်ထမ်းတယောက်ရဲ့ဒါမှမဟုတ်ရှေ့ဒီမှာခန့်အပ်ထားတဲ့သူတူရဲ့ရက်တီချက်လို့ကျွန်တော်ထင်တယ်နောက်တစ်ခုကသူကထူးခြားချက်တစ်ခုကတော့အရင်လူခွေစုံစမ်းစစ်ဆေးကော်မစ်ဒီအရာရှိတွေကလူခွေချုပ်ဖောက်မှုပြောပေမဲ့သူကဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်လို့သူကထုတ်ဖော်ပြောဆိုမှုတစ်ခုရှိခဲ့တယ်ဒါကတော့ဒေါ်အောင်ဆန်းစုကြည်ကဒီလိုမျိုးလွတ်နိုင်တဲ့ကိစ္စတွေရှိပေမဲ့ဒီလောက်ကြီးမလွတ်ဘူးဆိုတဲ့ပြောကြားချက်ကဒေါ်အောင်ဆန်းစုကြည်ကိုအလုံးကျူးကိုကိုရတော်သူများဒေါ်ဆန်းစုကြည်ကိုလုံးဝအထီးမခံမဲ့အရန်ချစ်မြတ်လို့တော်သူများကဒါဒေါ်စုတော့စော်ကားပြီဆိုပြီးတော့ဒေါ်စုဘုံမှာသူမုန်းတီးနေပြီးမနာလိုဖြစ်နေတဲ့စတဲ့အတွေးမျိုးဝင်ပြီးတော့ဒေါ်အောင်ဆန်းစုကြည်ဘုံမှာဒီလိုစိတ်ထားတွေထားပါတယ်ဒူရင်ဂျာဆက်စကလုံးတုံးချင်းကမျက်နှာလဲရရောက်ပါတယ်ဆိုတဲ့ပြောဆိုချက်ပဲကျွန်တော်တို့ထွက်လာတယ်လို့ကျွန်တော်ယူဆတယ်ဗျာ
ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ဆုံးတစ်ခုမိချင်ပါတယ်ကိုကနှစ်ယောက်လုံးကိုရင်းသုံးကော်မျိုးမင်းဖြစ်ပေးစေချင်ပါတယ်တော်မစ္စတာဟီလီကိုနေရာကနေဖယ်ဖို့တခြားတယောက်စားထိုးဖို့မြန်မာစုကလည်းတောင်းနေပါတယ်ပြောမဆိုသူတာဝန်ရလည်းလုံးဝကုန်ပါပြီနောက်ထပ်စားထိုးလာမယ်အဲ့တော့စားထိုးလာမယ့်လူကောမြန်မာလူထုတွေမြန်မာစုရတွေသူတို့အနေနဲ့စိတ်ကြိုက်ဖြစ်မဲ့ကိုယ်စားမျိုးရပါမလား
ကျွန်တော်တို့ဒီရွေးချယ်တဲ့နေရာမှာဘာလို့ကြည့်ရလဲဆိုတော့မြန်မာစုရအဆင်ပြေမဲ့လူမျိုးပုံစံမျိုးကျွန်တော်ရွေးမှာမဟုတ်ဗျလူခွေနဲ့ပတ်သက်လို့အတွေ့အကြုံရှိရလူနောက်ကလူခွေဘူဝါဒတွေပေါ်မှာကင်ဆယ်ပြီးတော့လုဆောင်နိုင်တဲ့သူနောက်တစ်ခါသူ့နိုင်ငံတွေကလည်းဒါနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်အစီအစဉ်ဖြစ်တယ်လူရွေးမှာပါအဲဒီတော့ကျွန်တော်တိုက်ကြည့်ရချင်းကြီးကလည်းလူခွေကိုအမှန်တမ်းပြောလို့ရှိရင်အရင်တော့သူရဲကောင်းလို့ပြောလက်ခံပြီးမယ်အခုဆိုရှင်လူခွေကြောင့်ပြောတာနဲ့ဟိုဒီပါတဲ့တရားကမဲ့လူဆိုတဲ့အမြင်မျိုးဖြစ်တော့လူခွေအမှန်တကယ်ပြောလာပြီဆိုရင်အခုရှိအစိုးရအပါအဝင်လက်မျက်ကိုင်တပ်ဖွဲ့တွေနောက်နေစစ်တပ်လူမျိုးဒီလူကြီးရဲ့အဖွဲ့တွေအကြောင်းပြောလာလို့ဆိုမကြိုက်တဲ့လူကတော့ရှိတာအစင်သာပါပဲအဲဒီတော့လူခွေစုံစမ်းစစ်ဆေးကော်မရှင်ဆိုတာအစိုးရကြိုက်ဖို့အတွက်လုပ်ဆောင်တာမဟုတ်ပါဘူးเนาะသူရဲ့လူခွေရက်တီချက်ပေါ်မူတည်ပြီးလူခွေချစ်တယ်ကိုတမားတမားရှိရှိဓမ္မတိကျန်ကြကြစုံစမ်းစစ်ဆေးပြီးတော့ဒါပေါ်ထုတ်ရေးသားမယ်တာဝန်ချိန်တဲ့သူပဲကျွန်တော်ဖြစ်ကိုအပေါ်ရေးကြည့်ပါလေအဲ
့
တော့ပြောပြီဆိုလို့ရှိရင်တော့တိုက်တယ်လို့ရှိတယ်မတိုက်တယ်လို့ရှိမှာပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတီဟောက်စက္ကန့်30လောက်ပဲအချိန်ရပါလေနောက်ထပ်ကုစလေကိုကုတီဟောက်ဘယ်လိုများမြင်ပါလဲခင်ဗျာမြန်မာလူလူကြိုက်ဖြစ်ပါမလ
ားကျွန်တော်တော့ဆိုရဟိုဒီဘက်ဆက်ပြောတဲ့အချိန်ပဲရပဲပြောဒီတိုင်းမြန်အခုချိန်မှာကောင်းပြီဗျာကောင်းပြီဆိုတော့ကျွန်တော်တို့ဒီ report လည်းထွက်တာအခါကျတော့ကျွန်တော်တို့ထိုက်လျောက်အဲ့ဒီမှာဝန်ခံနာအားလည်းရှိတော့ဒီနောက်နောက်တဲ့သူကမစ်စီယန်ဟီးလီယောပွဲမကြက်တော့ဘူးလို့ထင်တယ်အဲ့တော့သူပပနဲ့နဲ့နဲ့ကိုင်ခွင်နေတော့ကျွန်တော်ထင်တယ်အဆင်ပြေပါလိမ့်မယ်လို့ထင်တယ်ဟိုဒီကအချိန်အခါအခွင့်ပြုနေပြီဖြစ်တယ်ဆိုအခုဒါမဲ့ကျွန်တော်တို့ကိုယ်စားလှယ်အနေနဲ့ကတော့ကျွန်တော်ခင်ဗျအားကြီးလုံးလုံးနိုင်ပါလိမ့်မယ်လို့ထင်တယ
်ဒီ
ကပါနဲ့မှုလည်းဒီအခုရတဲ့သဘောထားနဲ့တက်မှန်တဲ့သဘောထားကိုချိန်ကြည့်ပြီးတော့ကစားသွားနိုင်မှုပဲကိုင်ဆွဲသွားနိုင်မှုပဲလို့ထင်တယ်
ဟုတ်ကဲ့ကိုတီဟာဆိုလိုတာက ICU ကိုနောက်ဆုံး report ကိုပြောဆိုလိုတဲ့သဘောရပါတယ်ခင်ဗျကျွန်တော်တို့ daily life အစီအစဉ်အချိန်ဆွေးသွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ကွန်မြူမင်းနဲ့ကိုတီဟာ channel thread ရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျ daily life အစီအစဉ်ဒီမှာကျန်တော့ပြပါ